တူရကီနိုင်ငံမှာမောင်မြင်တဲ့အာဏာသိမ်းမှုတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒီကနေ့စနေနေ့မှာကျင်းပခဲ့ကြပါတယ်။ဒီချိန်ကစပြီးအဲ့ဒီချိန်ကစပြီးတော့တူရကီသမ္မတရေဂျက်တိုင်အာရိုဝန်ဟာအာဏာသိမ်းမှုကိုထောက်ခံခဲ့တဲ့သူအစိုးရဝန်ထမ်းတသိန်းထက်မနည်းကိုအလုတ်ကနေထုတ်ပယ်ခဲ့ပါတယ်။ဒါပြင်အစိုးရကနောက်ထပ်လူ9000ကိုလည်းဖမ်းဆီးခဲ့ပါတယ်။တူရကီအာဏာပိုင်တွေကတော့ဒီကနေ့ဇူလိုင်လ15ရက်နေ့ကိုဒီမိုကရေစီနဲ့စီးလုံးညီညွတ်မှုနေ့လို့သတ်မှတ်ပြီးတော့နိုင်ငံတော်အားလည်းရဲ့အဖြစ်ကြေညာခဲ့ပါတယ်။အတိုက်ခံတွေကတော့အာဒိုဝန်အစိုးရဟာအာဏာရှင်စနစ်ကိုဥတီနေပြီလို့ပြောလိုက်ပြီးတစ်ချိန်တည်းမှာပဲတူရကီသမ္မတအာဒိုဝန်ကတော့အာဏာရအစိုးရကိုလုံခြုံရေးအချင်းချောက်လာနေတာတွေကိုတားဆီးနိုင်ဖို့နှိမ်နှင်းမှုတွေလုပ်ဖို့လိုအပ်တယ်လို့ပြောလိုက်ပါတယ်။အဲ့ဒီအာဏာသိမ်းမှုကိုအမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်နှစ်ခုကြာတောရောက်နေထိုင်နေတဲ့ဘာသာရေးဆရာဖတ်တူလာဂူလန်ကဥဆောင်ခဲ့တာဖြစ်တယ်လို့လည်းသမ္မတအာရိုဝန်ကပြောကြားပါရယ်ဂူလန်ကတော့သူ့အနေနဲ့ဒီကိစ္စမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့ညွှန်ဆိုခဲ့ပါရယ်ခင်ဗျာ